မေရိကန်ပြည်ထောင်စုကိုအလုံးနဲ့ဖြစ်စေအလဲပတ်ဖြစ်စေယာယီပြည်ဝင်ဗီဇာရယူမယ်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့အတွင်းအမှတ်ခံထားဖို့လိုအပ်လာမှာဖြစ်ပါတယ်။အလုံးနဲ့ဖြစ်စေအလဲပတ်ဖြစ်စေအမေရိကန်ပြည်ဝင် B1 B2 ဗီဇာတွေအတွက်အမှတ်ခံကြေးကတော့ဒေါ်လာ5000ဒေါ်လာ1000ဒါမှမဟုတ်ဒေါ်လာ1000ကျွဲအထိဗီဇာအမှတ်ခံချက်ပေါ်လိုက်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်။ဒီဇင်ဘာ24ရက်နေ့ကနေဇွန်လ24ရက်နေ့ကြာမဲ့6လကြာစတဲ့အစီအစဉ်ကိုနိုဝင်ဘာလ24ရက်ကထုတ်ပြန်ထားပါဒီယာယီအစီအစဉ်ထဲမှာနိုင်ငံ23ခုကနိုင်ငံသားတွေအကျုံးဝင်ပြီးအမေရိကန်မှာဗီဇာတက်တန်လို့နေထိုင်သူ10ရာခိုင်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုလည်းထုတ်ပြန်ကြေညာချက်ထဲမှာပေါ်ပြထားပါတယ်ဗီဇာအမှတ်ခံကြီးအကျုံးဝင်တဲ့နိုင်ငံ23ခုထဲမှာအာဖရိကနိုင်ငံတွေအများစုပါဝင်ပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့မြန်မာနဲ့လာအောင်တဲ့နိုင်ငံပါဝင်ပါတယ်ဒီစီဇန်အားဆိုရင်အမေရိကန်မှာဗီဇာရက်လွန်နေထိုင်သူတွေကိုဌာနေပြန်ပို့ရတဲ့ကုန်ကြဆေးကိုကာမီအောင်စီမံထားတာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှတ်တမ်းများဌာနမှဖော်ပြထားတဲ့အမေရိကန်နိုင်ငံသားရေးဌာနကောင်စစ်ဝန်လုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးကာရစ်ရဲ့ကြေညာစာမှာတွေ့ရပါတယ်။အခုစတဲ့စီဇန်အားဆိုရင်နိုင်ငံသားအစိုးရတွေဘက်ကလည်းသူတို့နိုင်ငံသားတွေအမေရိကန်ကိုယာယီလာရောက်တဲ့နေရာမှာဗီဇာတက်တန်းကြော်နေတဲ့နှုံးတွေရော့သွားအောင်တင့်တော်တို့ဆောင်ရွက်နိုင်ရေးတွန်းအားပေးဖို့ရည်ရွယ်လို့လည်းဖော်ပြထားပါတယ်။